ဝါပြည်သွေးစီညီညွတ်ရေးအဖွဲ့ UWSA ကထိန်းချုပ်ထားတဲ့ဒေသထဲမှာလူသတ်မှုဆွဲချက်နဲ့လူနှစ်ဦးကိုတေတံပြစ်ပေးတာကိုလူမြင်ကွင်းမှာပြုလုပ်ခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်ပေမဲ့လို့ဒီတရားရေးစီရင်ချက်အရဒီလိုလုံပိုင်ခွင့်မပေးထားတာကြောင့်ဒီလုံရဟာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ဝါရင်ရှင်းနေဦးသိန်းတန်းဦးကဝေဖန်ပါတယ်။ဒီအကြောင်းကိုသားညွန်ဦးပြောပြပေးပါရှင်။
UWSC ထင်းချုပ်ရမိုင်းမော KI အတွင်းမနှစ်တုန်းကလူသက်လူရဲမှုကျူးလွန်တဲ့သူနှစ်ဦးကိုမနေ့ကအများပြည်သူရှေ့မှာပဲကွန်မြတ်ခဲ့တာဖြစ်တယ်လို့လာရှုံမျိုးဝါပြည်နယ်ပြင်ပဆက်ဆံရေးယုံတာဝန်ခံဦးညီရန်ကဗီဒီယိုကိုတီးပြပြောခဲ့ပါတယ
်လူထက်မှုကျူးလွန်တဲ့လူတွေကျွန်တော်တို့မိုင်းမော KI ကျွန်တော်ဝါပြည်နယ်မိုင်းမော KI မှာနော်အဲရှေ့လပိုင်းလလဲဝင်းကျင်တုန်းကကျွန်တော်တို့ဝါပြည်နယ်မှာနေထိုင်တဲ့ကျွန်တော်တို့ဒီနိုင်နာနေရပေါ့နော်လင်မယားကိုဒီဟွာတတ်ပေါ့နော်ကာလူပြီးမှတနတ်နဲ့ပြစ်တာကျွန်တော်တို့ဒီဝါပြည်နယ်မှာအမြင့်ဆုံးတရားရုံးရှိတယ်လေ။တရားစီရင်ရေးကော်မတီရှိတယ်လေနော်။ဒီအစင်စင်ပါစစ်စစ်မှုတွေလုပ်ပြီးမှအမြတ်ပြည်သူရှေ့မှာအဲတက်တဲ့ခိုင်လုံမှုတွေနဲ့ဒီအမြင့်ချခဲ့တာလေနော်
။ကိုပိုင်ဦးချုပ်ခွင့်ရဝါပြည်နယ်အနေနဲ့သူ့ရဲ့ကိုပိုင်တရားစီရင်ရေးအရာခုလိုမျိုးပြစ်ဒဏ်စီရင်နေဆိုပေမဲ့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာကိုပိုင်ဦးချုပ်ခွင့်ရဒေသကိုအခုလောက်ထိတရားရေးလုပ်ပိုင်ခွင့်ပေးမထားဘူးလို့ဝါရင်ရှင်းနေကြီးဦးသိန်းတန်းဦးကပြောပါတယ်။တဖက်မှာဒီဆွဆွဲခါတဲ့တရားခံအတွက်အခွင့်အရေးနောက်အမိန့်ချတဲ့တရားသူကြီးတွေရဲ့တရားရေးဆိုင်ရာကြွန့်ကျင်နားလည်မှုဘလောက်ရှိမရှိဆိုတာလည်းမသိကြဘူးလို့ဦးသိန်းတန်းဦးကဆိုပါတယ်။နိုင်ငံတကာနိုင်ငံမှာတရားရေးစနစ်ဆိုတာတခုတည်းရှိရမှာမဟုတ်လို့ဒီလောက်ရဟာတည်စဲဖွဲ့စည်းပုံနဲ့မညီဘူးလို့သူကပြောပါတယ်။
ကျွန်တော်ဗမာပြည်နယ်နေမိတဲ့ဖြစ်တဲ့အတွက်တရားရုံးအစီအစဉ်ရှိတယ်။အဲ့တော့သူတို့အထူးကိုယ်ပိုင်အုပ်ချုပ်ခန့်ဒေသတွေအထူးခရိုင်တွေကိုသတ်မှတ်ပေးထားတယ်။ဒါပေမဲ့အဲ့ဒီရုံးနေရာအဆင့်နဲ့ပေါ့နော်။ကက်လာပြီးလို့ရှိရင်ကျွန်တော်တို့ဗမာပြည်မှာအမြင့်ဆုံးတရားရုံးကတော့ကျောင်းတရားတော်တို့ချုပ်ပါအဲ့ဒီကဆုံးဖြတ်ပြတာပဲဖြစ်ရမယ်ဝါဒိတတရားရုံးကအမြင့်ဆုံးတရားရုံးကဆုံးဖြတ်တယ်ဆိုတော့ကျွန်တော်တို့လက်ခံလို့မရဘူးဒါဖွဲ့စည်းမချက်မနဲ့တူးပြီးတာဆိုတာခရိုင်တရားရုံးကခြားမှခွင့်ရှိတယ်အဲ့ဒီခြားမှကအေးရန်ချတဲ့ဟာကိုဒီဘွားတိုင်းနဲ့ပြည်နယ်တရားရုံးကအတိပြုရတာအတိပြုပြီးလို့ရှိရင်ကျွန်တော်တို့သက်ဆိုင်ရာတရားစွဲအဖွဲ့စည်းကလည်းဒီသူကသူ့တက်သည့်ဖြစ်စေမတက်သည့်ဖြစ်စေအေးရန်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကျွန်တော်တို့ဆက်တည်ရတာရှိခဲ့ရနောက်ဆုံးမှာသမရသနာခံစားတော
့ဝါပြည်နယ်အနေနဲ့အခုလိုမျိုးကိုပိုင်တရားစီရင်တာမျိုးအရင်ကလည်းမကြာခဏရှိခဲ့ပေမဲ့ဒီတစ်ခေါက်မှာတော့ဝါပြည်နယ်အတွင်းမှာလွှင့်ထုတ်တဲ့ရုပ်မြင်သံကြားမှာပါဒီဒါကိုပြသခဲ့တာမလို့သူ့ဘက်ကတခုခုကိုပြသလိုတဲ့သဘောဖြစ်တယ်လို့လည်းသုံးသပ်မှုတွေရှိပါတယ်အထူးသဖြင့်တော့မြမညီညာရေးလုပ်ငန်းစဉ်မှာမြောက်ပိုင်းလက်နက်ကိုင်အင်အားစုတွေမပါဝင်နိုင်ဖြစ်နေတဲ့အခြေအနေနဲ့မြောက်ပိုင်းတိုင်းဒေသမဟာမိတ်အင်အားစုနဲ့မြမအစိုးရစစ်တပ်တို့ကြားတင်းမာမှုတွေရှိနေခြင်းလည်းဖြစ်ပါတယ်သတင်းစာဆရာဦးစီသူအောင်မြင့်ကတော့ဝါဒေသအနေနဲ့သူ့ကိုပိုင်အုပ်ချုပ်ရေးရှိတယ်ဆိုတာကိုထင်ရှားပြလို့တဲ့သဘောလည်းဖြစ်နိုင်တယ်လို့သုံးသပ်ပါတယ
်အတူမှမဟုတ်ဘူးလက်နက်ကိုင်အဖွဲ့ကြီးအများစုကသူ့ဘာသာသူဟိုတရားစီရင်မှုတွေပါတယ်သူ့ဘာသာသူလုပ်နေကြတာပဲလေအဲ့တော့ဟိုသေးတယ်သေးတယ်ဘာညာဆိုတာတွေလည်းသူတို့ကြီးမှရှိနေကြတာပဲဒီနေ့ချိန်လေးရှိကြတယ်ဒါပေမဲ့အဲ့ဒီဝါကအဲ့လိုမျိုးဒီသေးတယ်သေးတယ်ဆိုတာအဲ့ဒီရုပ်တရားလေးရဲကြတာတို့ဘာလို့ကြတော့ဒီတရုတ်တို့သူ့ရဲ့ဒီကိုက်ရက်ပေါ့နော်ကိုက်ရက်ဒီတရုတ်နိုင်ငံရဲ့အဲ့လို့ကိုလုံးကြီးတွေကိုသူတို့အထုခိုးတယ်လို့ပဲကျွန်တော်ထင်တယ်
။ဟုတ်ကဲ့အရင်တုန်းကလည်းသူတို့လှုပ်ချင်လဲလှုပ်ခဲ့မှာပါဒါပေမဲ့အခုလိုအခြေအနေမျိုးမှာ TV ကနေပြီးတော့ဒီသူတို့ဒီတရားပြစ်ပေးတာကိုရိုက်ပြတယ်နောက်တစ်ခုကတရုတ်နိုင်ငံသားလည်းပါတယ်မြန်မာနိုင်ငံသားလည်းပါတယ်ဆိုတော့ဒါကဘယ်လောက်ထိဘလူးရီချက်မျိုးနဲ့ထုတ်ပြတာလို့ယူဆလို့ရလဲခင်ဗျတရုတ်ကတော့လက်ခံပါမလားဒါကို
ကျွန်တော်ထင်တယ်ဒီဥစ္စာကဖြစ်နိုင်ခြေတစ်ခုပေါ့နော်အရင်တုန်းကလည်းဒီလိုလှုပ်ခဲ့ပါတယ်လှုပ်မှာပဲမဟုတ်ပါဘူးလှုပ်ကိုလှုပ်ခဲ့ပါတယ်အဲ့ခုမှဒီ TV တွေကလည်းနေတော့ထုတ်ပြန်ပြလို့ဆိုတာအဲသူတို့ဟာသူတို့ဘာသာသူတို့ဟို TV TV တခြားပေါ့နော်ကိုယ်ပိုင်အုပ်ချုပ်ရေးနဲ့သူတို့နေနေတဲ့ဆိုတာကိုသူတို့ပြတယ်ပြချင်တဲ့သဘောနဲ့လုပ်တယ်လို့တော့အဲကျွန်တော်အဲ့လိုယူဆပါတယ
်တည်တံပြစ်ပေးခံရသူနှစ်ဦးမှာတဦးဟာတရုတ်နိုင်ငံသားဖြစ်တယ်လို့သိရပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဆွေရဘက်ကရောတရုတ်နိုင်ငံဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျ